ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ကိုဗစ်ဖြစ်နှုန်းသေနှုန်းလျှော့ချရေးကြောင်းပြောပြထားပါတယ်မြန်မာနိုင်ငံမှာမကြာခင်ရပိုင်းတွင်ကိုဗစ်ရောဂါဖြစ်နှုန်းသေနှုန်းဇက်တိုက်မြင့်တက်သွားတာကြောင့်ထပ်ပိုမဆိုးလောက်တူးချင်းပိုကာကွယ်ပြီးရောဂါလက္ခဏာပါစောင့်ကြည့်ဖို့လိုနေပါပြီအခုလိုတူးချင်းစမလုံနိုင်ရင်နောက်ဆုံးမိမိကိုယ်တိုင်ပါကူးစက်ခံရပြီးအနီးကလူတွေကိုပါဆက်ကူးစက်စေနိုင်ကမထိန်နိုင်မသိမ့်နိုင်ဖြစ်သွားနိုင်တာမို့ဘလို့ပိုကာကွယ်ဘလို့လက္ခဏာတွေကိုစောင့်ကြည့်တယ်မှာလဲဒီအကြောင်းရန်ကုန်ဆေးရုံကြီးအရေးပေါ်ဌာနရဲ့ပါမောက္ခဌာနမှူးဒေါက်တာမမောဦးကိုကျွန်တော်ဝင်းမင်းကမေးထားပါတယ်ဟုတ်ကဲ့ရေးပေါ်ထူးထူးဆရာဝန်ကြီးပါမောက္ခဒေါက်တာမမောဦးခင်ဗျာကျွန်တော်တို့ဒီအခုရက်ပိုင်းအတွင်းလေးမှာပဲပေါ့နော်နှစ်ပတ်လောက်အတွင်းမှာကိုဗစ်ပိုးတွေ့သူကအထူးသဖြင့်ရန်ကုန်နဲ့တချို့မြို့ကြီးတွေမှာတော်တော်လေးကိုထိုးထောင်တက်လာတော့တွေ့ရပါတယ်ဆရာအဲ့ဒါအပြင်သိဆုံးတဲ့သူကလည်းတော်တော်လေးစတက်လာတဲ့အခါကျတော့ဒီအရာအလုံးကိုထိထိရောက်ရောက်ကာကွယ်နိုင်ဖို့ဘာစပြီးတော့အကြံပေးချင်လဲ
ဒီကိုဗစ်ကဒီစတင်ပါလာလာစားနေပြီးအခုထိဆိုနှစ်ပတ်ကျော်လောက်တွင်စက်တိုက်တိုးနေဒီလိုတိုးလာခြင်းအကြောင်းရင်းအားလည်းပဲစောစောပိုင်းမှာတယောက်နဲ့တယောက်နဲ့ကူးစက်မှုမတားဆီးလိုက်နိုင်တဲ့အချက်ကနေပြီးတော့စတာအခုဆိုရင်လူနာတွေများများလာတော့ဒီလိုအခြေအနေမှာထပ်ပြီးတော့မပွားဘူးကူးစက်မှုကိုတားဆီးဖို့ဆိုရင်တို့နေကြပုံတရံအတိုင်းနံပါတ်၁စတာကတော့ stay home နေတာအကောင်းဆုံးပေါ့နော်မိမိရဲ့အိမ်ထဲမှာနေပြီးတော့ပြင်ပလူတွေနဲ့ဆက်သွယ်မှုမရှိဘူးဆိုရင်ဒီကိစ္စကအများကြီးကျသွားပြီဖြစ်ရှိတယ်။နံပါတ်၂အချက်ကတော့ stay home နေတဲ့အချိန်ကိုပြင်ပမှာမဖြစ်မနေသွားလာရလို့အခြားလူတွေနဲ့ကြုံတွေ့ရတဲ့အချိန်တိုင်းကိုအများရန်ပြောနေတယ် mask ကစက်နဲ့နှာခေါင်းစည်းကိုစနစ်တကျတက်ဖို့လိုတာပေါ့နော်။နောက်တစ်ချက်ကတော့ဒီပစ္စည်းတွေကိုကင်တွယ်မယ်ဆိုရင်ကိုင်တွေမိတယ်ဆိုရင်ကိုယ့်ရဲ့လက်ကိုစက္ကန့်20ကြာအမြဲတမ်းဆီးချိုးနေဖို့လိုတယ်လက်သန့်စည်းတွေလည်းအသုံးလို့ရပါတယ်ဒီလက်ကနောက်တစ်ချက်ကတော့နေရာပေါင်းစုံကိုကိုင်တွေမိနိုင်တဲ့အတွက်ကြောင့်ကိုယ့်ရဲ့မျက်နှာတဝိုက်ကိုမကင်မိသေးဘူးကျွန်တော်အလေးချင်နောက်တစ်ချက်ကတော့ social distancing လို့ခေါ်တဲ့ကျွန်တော်ရဲ့ပြောဆိုဆက်ဆံတဲ့အခါမှာ6ပေကွာနေဒီပါးစပ်နဲ့နှာခေါင်းစည်းကပ်ထားရဲ့နဲ့ပြောဆိုဖို့လိုပါတယ်ဒီလေးချင်ဟာ March April May တုန်းကတေချာလဲတိကျပြီးအသေးချာလဲလိုက်နာခဲ့ကြတယ်ဒါပေမဲ့ဒီကြားထဲမှာပိုးတွေအတီးပြူလူနာအရေးအတွက်ရောကြသွားတဲ့အခြေအနေမှာဒီစီမင်းစည်းကမ်းတွေအကုန်လုံးကတော်တော်လေးကိုမလုပ်ဖြစ်တော့ပဲနဲ့ကျွန်တော်မလိုက်နာရတယ်များလာတကယ်တော့ဒီပိုးတွေတဲ့ကိစ္စအခုလိုမျိုးတချိန်တိုးတက်လာခြင်းအကြောင်းရင်းအားလည်းပဲအဲ့အရာတွေကိုမလိုက်နာကြလို့လူပဲကျွန်တော်ပြောချင်တယ်ဓာရီကလိုက်နာရင်တပြေးတပြေးနဲ့နောက်နှစ်ပတ်တည်းတစ်နာတည်းကြာရင်ပြန်ပြီးတော့ငိုအခြေအနေမျိုးကိုပြန်ရောက်သွားနိုင်တဲ့အခြေအနေရှိတယ်မလိုက်နာနေတော့ဒီရထပ်ပြီးတော့2ဆနေ3ဆ3ဆနေ4ဆနေကျွန်တော်အနိုင်မင်းဖြစ်တဲ့အခြေအနေကိုရောက်လာနိုင်မှာဖြစ်တဲ့အတွက်ကြောင့်ဒီလူလူလည်းပဲသိပညာပေးလို့တာကကိုကိုယ်တည်းစမကားခွေရင်ဒီနေ့နဲ့ဒီနေ့ဒီပိုးတွေးလူနာတွေများလာတဲ့သတင်းတွေပဲဖတ်ရင်းနဲ့ဒီနေ့နဲ့မှကိုလည်းပါလာနိုင်တယ်ဆိုတဲ့ဥစ္စာလည်းကျွန်တော်တို့ကသတိပေးပြောတူပါတယ
်ဟုတ်ကဲ့ဆရာကြီးနောက်ပို့စိုးရင်ရတာကတည်ဆုံးမှုနှုံးကလည်းစတက်လာတဲ့အနေအထားမှာဘလို့မဖြစ်အောင်ကာကွယ်သင့်တယ်ဆရာ
အခုဒုတိယအကြော့ပြန်လာတဲ့ကုသမှုအခြေအနေမှာတည်ဆုံးမှုတက်လာတာကိုတွေ့ရအဲတကြီးတဲ့လူတွေပါသလိုအသက်ငယ်တဲ့လူတွေလည်းပါလာတယ်အသက်ငယ်တဲ့လူဆိုတာ50 60အရွယ်ပေါ့နော်နောက်တစ်ခုကကျတည်ဆုံးမှုတွေရဲ့အများစုကိုကြည့်မယ်ဆိုရင်လည်းပဲအကိုတို့ကစီဂျိုတို့တွေးတို့တို့နှလုံးတို့တခြားယောဂတွေရှိခဲ့တဲ့လူတွေလည်းအများစုတည်ဆုံးလာတယ်အခုလောလောဆယ်မှာလည်းကျွန်တော်တို့ရဲ့ဒီဝေဘာဂီတို့တောင်းကလာတို့ခေါင်ကြီးတို့မှာတင်ထားတဲ့လူနာတွေထဲမှာလည်းပဲ ICU တွေးရတဲ့လူတွေများလာတယ် ICU ထဲကိုတွေးရတဲ့လူတွေဒီတည်ဆုံးမှုဘက်ကိုနီးတယ်ဆိုကျွန်တော်တို့စိုးရိမ်လာကနောက်ထပ်အများကြီးအသက်အန္တရာယ်ရှိတဲ့လူများတွေထပ်တိုးနိုင်တဲ့အခြေအနေရှိဒါအပြင်ထူးထူးခြားခြားပြီးခဲ့တဲ့တရနှစ်ရဲ့အတွင်းမှာထွက်တဲ့သေဆုံးမှုနှုန်းထဲမှာဆိုရင်ရှင်းပညာခေါ်ရ broad death လို့ခေါ်တဲ့တရနေပြီးတော့ဆေးရုံတို့သေဆုံးရောက်ရှိဆိုတဲ့လူနာနှစ်ယောက်ကိုလည်းပဲ covid တန်နေရရှိတဲ့အတွက်ကြောင့်ကျွန်တော်တို့ကနှာခေါင်းတိုးပဲယူလိုက်တဲ့အခါမှာလည်းဒီနှစ်ယောက်ကလည်း positive ဖြစ်နေတာကိုသွားတွေ့ရတဲ့အခါကျတော့ဒီလိုအခြေအနေတွေကသေဆုံးမှုနှုန်းများလာတဲ့နေရာမှာနောက်ကျပြီးမှရောက်ရှိလာတဲ့အခြေအနေမျိုးတွေလည်းရှိ။ဒါကြောင့်မို့ကျွန်တော်တို့ကယောဂလက္ခဏာဆိုးလာသလား၊ယောဂဖြစ်နေပြီလားဆိုတာကိုကိုယ့်အကူလည်းပဲသတိပြုပြီးတော့ဒီယောဂလက္ခဏာတွေကိုအမြဲတမ်းစမ်းသပ်နေဖို့လိုတယ်
။ဟုတ်ကဲ့ဆရာ။အခုလိုကြိုပြီးတော့စောစောသိနိုင်ဖို့ပေါ့နော်။ဒီသိဆုံးမှုဆေးရုံမတိုင်ငယ်မဖြစ်အောင်ပေါ့ဆရာ။အဓိကဘယ်လက္ခဏာတွေကိုသတိပြုပြီးတော့စောင့်ကြည့်ဖို့လိုလဲဆရာ
။အများဆုံးတွေ့ရတဲ့လက္ခဏာကတော့လောလောဆယ်အခြေအနေမှာနံပါတ်1ကတော့ချားတာပေါ့လေ။သက်ရှူလမ်းကြောင်းနဲ့ပတ်သက်တာရှိတယ်နာစီမဲ့ချောင်းဆိုးမဲ့လေချောင်းနာမဲ့ဒီထဲမှာပဲတူတူကြကြရခိုင်ပြည်နယ်မှာဖြစ်တဲ့ဘုကလက္ခဏာနဲ့တွားပြီးရန်ကုန်မှာဆင်တူနေတဲ့အကြောင်းကတော့ရုပ်တည်ရဲ့အနက်မရတဲ့လက္ခဏာတခုခုဆူးရှားတဲ့ဟာတခုခုကိုကိုက နန်းကြည့်တဲ့အခါမှာကိုရင်တော့အတိတဲ့အနေတကူကမသိဘူးဆိုရင်ဒါတန်နေရဖြစ်စီရစဖြစ်လာ
ဟုတ်ကဲ့ဆရာအဲ့တော့အခုလိုလက္ခဏာတွေသိလာချိန်မှာဘာစလုပ်သင့်လဲဆရာ
ကိုမှယောဂလက္ခဏာစခံစားရပြီဆိုတာနဲ့ဒီကိုအပီစီတဲ့လူကိုကိုမိသားစုအရင်မကူးအောင်ချက်ချင်းကာကွယ်လိုက်ဖို့လိုတယ်ဆေးဥစည်းကံကိုသွားဖို့မတိုင်ခင်မှာတခြားလူကိုမကူးစားအောင်တာဝန်ရှိတယ်လို့ကိုစိတ်ထဲမှာအရင်ဆုံးစပြီးတော့လက်ခံပြီးတော့ကိုအိမ်သားတွေနဲ့တိတန်ခန်းထဲမှာနေတာမျိုးအတုံးဆောင်ပစ္စည်းတွေစားတဲ့တောက်တဲ့ပုဂံခွဲရောက်ဇွန်းအားစပြကြထားတာမျိုးရေချိုးတဲ့အခါမှာလည်းပဲမြသူငါနဲ့ရောပြီးတော့ကိုယ်အိမ်သားတွေနဲ့ရောပြီးတော့အသုံးပြုတဲ့အခန်းတွေကိုမသုံးပြုသင့်တာမျိုးတက်ကန်းနဲ့မတီဗီဒီယိုကြည့်တာစကားတိုင်းပြောတာမျိုးတွေမလုပ်သင့်တော့ပဲနဲ့နောက်တစ်ခါကျတော့ဆိုတော့အကောင်းဆုံးကတော့ကိုယ်လက်အိတ်သာအစဉ်ပြေမယ်ဆိုရင်လက်အိတ်ကိုကိုယ်ကဝတ်ထားလိုက်မယ်ဆိုရင်ကိုယ့်ရဲ့လက်ကနေပြီးတော့တခြားနေရာတွေကိုထိတွေ့တဲ့အခါမှာလက်အိတ်နဲ့ထိတွေ့ရတဲ့အိမ်သားတွေအတွက်ကာကွယ်ရရောက်ပြီးတော့မှလက်အိတ်ကိုအသုံးမပြုတော့တဲ့အချိန်မှာစနစ်ကျဆွန့်ပစ်ပြီးမိုက်ပုံးနဲ့ဥစင်းရခဲ့တာတို့မိရှုပ်ပြတာတို့ဒါမျိုးတွေလုပ်မယ်။နောက်မတ်စ်ကလည်းအိမ်ထဲမှာနေမတ်စ်ကလည်းတက်ထားတယ်မှာ။ပထမဆုံးစကားကွယ်တင်တာတော့ကိုမိသားစုပြီးရင်တော့နော်အပြင်မှာရှိနေတဲ့မိသားစုတခြားလူတွေကိုကာကွယ်ဖို့အကြောင်းတော့ stay home နေပြီးတော့ပြီးတော့မှသက်ဆိုင်ကျန်းမာရေးဌာနကိုအကြောင်းကြားသို့မဟုတ်ရင်သက်ဆိုင်ကျန်းမာရေးဌာနကိုသွားတော့သွားတဲ့အခါလေးကိုယ့်အကူတယောက်တည်းလာတာပိုကောင်းတယ်။ဖိတ်ပို့တဲ့လူတိုင်းမှာရောကိုယ့်ကားထဲမှာရောတက္ကစီပေါ်မှာရောတခြားလူတွေအနေနဲ့ရှိနေတယ်။အဲ့ကြတော့ကျုံစီကံကိုလာမယ်ဆိုရင်နော်ပဇက်နဲ့နှကောင်းစီကိုတေချာတက်လာဖို့လိုတယ်တက်ဆေးလာဖို့လိုတယ်တက်နိုင်ရင်တော့လက်အိပ်ပဝတ်လာရင်လည်းအဆင်ပြေပါတယ်မျက်နှာမှာဒီ IC ခေါ်တဲ့အကိုလည်းတက်လာရင်လည်းကောင်းတယ်ကိုကနေသူများကိုမကူးအောင်အရင်ဆုံးကာကွယ်တဲ့ဥစ္စာကိုလုတ်တင်တယ်လို့ကျွန်တော်အကြံပေးချင်ပါတယ
်ဟုတ်ကဲ့ဆရာကြီးဆရာဆက်ဆက်ချင်းပြောတဲ့ဒီလက္ခဏာတော့မတွေ့ရသေးဘူးနော်အခု home stay ကိုကျွန်တော်အဓိကနေကြတယ်ဗော home stay မှာလည်းဆရာကြီးအတက်နိုင်ဆုံးအနေနဲ့ကင်းအောင်ဘာတွေဆရာသတိပြုတင်တာတွေကိုအကြံပေးချင်တယ
် home stay မှာတချို့သောအခြေအနေမှာရောဂါလက္ခဏာမပြပဲ positive ဖြစ်တာရှိတယ်လေ။ဘာတာဝန်ရှိလဲဆိုတော့အပြင်ထွက်မဖြစ်မနေအကြောင်းအရာတစ်ခုဆိုအပြင်ထွက်ရတဲ့လူတွေကဈေးထွက်ဝယ်ရမယ်။အဖြစ်တည်းအဲ့လိုပြန်လာတဲ့အခါမှာကိုနှကောင်းစည်းကိုလည်းပဲအပြင်မှာစွန့်ပစ်ခဲ့ပြီးတော့တက်နိုင်ရင်နောက်အသေးတစ်ခုတက်ဖို့လိုတယ်။လက်ဆေးမယ်နှကောင်းစည်းလည်းတက်ထားမယ်တက်နိုင်ရင်ရေချိုးမယ်ကိုဝတ်လာတဲ့အဝယ်ဆေးကိုဟိုတီးကြစီထားမယ်။နောက်တစ်ခုကကျတော့အပြင်ကိုခဏခဏထွက်ရတဲ့လူကအိမ်ထဲမှာsocial distancing ခေါ်တဲ့အချင်းချင်း၆ပေခွာနာစကားပြောဆိုပါညာဒီလိုသဘောမျိုးနဲ့နေသင့်တာနော်
ဟုတ်ကဲ့ကျေးဇူးပြုကြပါ